Welcome to the Voice of America in Burmese.
ဒီအောင်ကေဝေရညာတညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190လို့ကနေစတင်တန်လွှင့်နေပါပြီခင်ဗျာညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာအပြစ်ရရေးအစိုးပြုချက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေတယ်လို့ဟာမတ်အဖွဲ့ကပြောပါတယ်။ဂျပန်နဲ့ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးတွေတွေ့ဆုံပြီးမြန်မာနဲ့နိုင်ငံတကာရေးရကိစ္စရတဲ့ကိုဆွေးနွေးကြတာပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတိုင်းအောင်သတင်းတွေကိုကိုရန်နိုင်တဲ့သူတင်ပြပေးကြမှာပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့ drone နဲ့ဆိုင်တဲ့ American နိုင်ငံဘက်ကသတင်းဆောင်ပါတစ်ပုဒ်နဲ့အတူအပတ်စဉ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
အာသိပ္ပိမှုတွေအဲ့ဒီပေါ့နော်နာကျင်မှုတွေကိုဘယ်လိုများဘယ်လိုလေ့ကျင့်ခန်းလေးတွေနဲ့ဘယ်လိုမျိုးအတွေ့အမြင်လေးတွေနဲ့တုံ့ပြန်မလဲဆိုတာမျိုးဘယ်လိုမျိုးဒီ
မဲဆောင်မျိုးက PTA Joy House မှာစေနာဝန်ထမ်းလုပ်ကိုင်နေတဲ့ဒေါက်တာ K နဲ့တွေ့ဆုံမေးမြန်းထားတာကိုအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်ပတ်စဉ်ကဏ္ဍတွေမှာတော့ Ranger တို့ရဲ့မျော်လင့်ချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းကျအမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းအောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကအဆိုပြုထားတဲ့အပြစ်ရရေးသဘောတူညီချက်အပေါ်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်ဆိုင်းနေကြောင်းဟာမတ်အဖွဲ့ကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါတယ်။ကိုလကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲဆုံးတိုက်ရေးအတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလက်ခံပြီး9ရက်အကြာမှာအခုလိုပြောကြားလိုက်တာပါ။သူတို့ဘက်ကတုံ့ပြန်ချက်ကိုကြားဝင်စစ်ဆက်ပေးသူတွေထံကတဆင့်အသိပေးအကြောင်းကြားထားပြီးဖြစ်တဲ့အတွက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေကြောင်းအမည်မဖော်လိုတဲ့ဟာမတ်အဖွဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါတယ်။အဆင့်30ပါတဲ့ပါလက်စတိုင်းဒေသဆိုင်ရာအဆိုပြုချက်ကိုမေလကုန်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်ပြခဲ့တာဖြစ်ပြီးဒီကိစ္စသဘောတူညီချက်ရရှိရေးအတွက်ကာတာနဲ့အီဂျစ်နိုင်ငံတို့ကကြားဝင်ဆက်ဆံညှိနှိုင်းပေးနေပါတယ်။ဆိုပြချက်အရဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ပြီးဟာမတ်စစ်ပွဲကဖမ်းဆီးတင်သိမ်းထားတဲ့တစားကန်120လောက်ပြန်လွတ်ပေးဖို့အတွက်ရည်ရွယ်တဲ့အဆိုပြချက်ဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာတော့ဒုတိယအကြော့ရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပနေပြီးတော့ပြင်သစ်နိုင်ငံသားတွေမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကနေ Marine Le Pen ရဲ့လရဇွန် National Rally Party အနေနဲ့တမိုင်းဝင်အောင်ပွဲကိုရရှိသွားနိုင်သလိုပါလီမန်မှာဘဲပါတီကမှအပြတ်သတ်အနိုင်မရပဲနိုင်ငံရေးအရနဲ့နဲ့ချီပြီးတော့ရှေးမတိုးနောက်မဆုတ်ဖြစ်တဲ့အနေထားလဲရောက်သွားနိုင်ပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာသူ့ရဲ့အလဲလက်ဝါဒီတွေရှုံးနိမ့်ပြီးတဲ့နောက်ပြင်သစ်သမ္မတ Emmanuel Macron ကပါလီမန်ကိုဖြတ်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပဖို့လှုပ်ခဲတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ပြင်သစ်မှာရွေးကောက်ပွဲကိုအခုလိုရုတ်တရက်ကျင်းပလိုက်တာကယူကရိန်းစစ်ပွဲပါဝင်ကမ္ဘာလုံးဆိုင်ရာသံကင်းတမန်ကင်းအနေထားနဲ့ယောပတ်တိုက်ရဲ့စီးပွားရေးတည်ငြိမ်မှုတွေပေါ်မှာပါကြိုးတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ပထမအကြော်ရွေးကောက်ပွဲမှာတော့ပြည်ပကနေလာရောက်ရှေ့ပြောင်းအခြေချနေထိုင်သူတွေကိုစန့်ကျင်တဲ့ Marine Le Pen ရဲ့ National Rally အမျိုးသားရေးဝါဒီပါတီကမဲအများဆုံးအနိုင်ရခဲ့တာပါ။ပြင်သစ်ပါလီမန်မှာအမှတ်နေရာစုစုပေါင်း989နေရာရှိပြီးတော့ပြင်သစ်နိုင်ငံသား49သန်းကျော်ကမဲပေးဖို့အတွက်စီရင်ပေးထားကြတာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ Donetsk ဒေသအတွင်းကခြေရွာတရွာကိုသိမ်းပိတ်လိုက်ကြောင်းရုရှားကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါတယ်။ဒါဟာယူကရိန်းကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့ရုရှားတပ်တွေရဲ့စီရေးအရသိမ်းငယ်တဲ့အောင်မြင်မှုရရှိမှုတစ်ခုလည်းဖြစ်ပါတယ်။ Donetsk ဒေသအတွင်းမှာရှိတဲ့ချီဂါရီဆိုတဲ့ခြေရွာကိုသိမ်းပိတ်လိုက်ကြောင်းရုရှားကဝေးဝန်ကြီးဌာနကလူမှုကွန်ရက်ပေါ်မှာထုတ်ပြန်တဲ့နေ့စဉ်သတင်းမှာဖော်ပြပါတယ်။မနေ့စနေနေ့တုန်းကလည်းအဲ့ဒီဒေသကခြေရွာအသေးတစ်ခုကိုသိမ်းပိုက်လိုက်ကြောင်းရုရှားကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတယ်လို့ယူကရိန်းဘက်ကလည်းသတင်းထုတ်ပြန်ပါတယ်။ဒီတော့တွင်ယူကရိန်းနဲ့ရုရှားအနောက်ဖက်ခြမ်းကခြေရွာအတွင်းမှာရှိတဲ့တူလာယုံတစ်ခုကိုယူကရိန်းက drone ရင်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဒီကနေ့ဒေသခံတွေကိုဘေးကင်းရာရှောင်တိမ်ခံလိုက်ရတယ်လို့ရုရှားကသက်ဆိုင်ရာတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကနေတင်းငွေတွေနဲ့ညပိုင်းတရင်တွေကိုဆက်လက်ကျင်းပပေးနေတာပါခင်ဗျာ။ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကမီကာဝါကကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလည်းဖြစ်တဲ့ဆုတ်ချန်တာဆိုဖီးယားနဲ့တွေ့ဆုံပြီးမြန်မာအပါအဝင်ဒေတာရင်းပဋိပက္ခတွေနဲ့နိုင်ငံတကာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းမနေ့ဇူလိုင်လ6ရက်နေ့ကပြောပါတယ်။
ソクチェンダー首都はミャンマー、北朝鮮、中東、ウクライナなどの街
ဒေတာရင်းပဋိပက္ခတွေဖြစ်နေတဲ့မြန်မာမြောက်ကိုရီးယားအရေးတို့အပြင်အရှေ့လယ်ပိုင်းနဲ့ယူကရိန်းပဋိပက္ခတွေပြည်လဲရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးဆုတ်ချန်တာဆိုဖီးယားကသဘောတူခဲ့ပါတယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးယိုကိုကာမီကာဝါကတွေ့ဆုံပွဲအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအကြားဘက်ဆုံမဟာဗျူဟာမြောက်ဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်ပြီးဂျပန်နိုင်ငံသားရဲ့ဝန်ကြီးကမ္ဘောဒီးယားနိုင်ငံကိုရောက်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်မှာအာဆီယံအလဲကျာဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကမ္ဘောဒီးယားဟာမြန်မာအရေးကိုကြားဝင်ဆောင်ရွက်နိုင်ဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူးမနစ်ကလည်းကမ္ဘောဒီးယားခေါင်းဆောင်ဟောင်းဟွန်ဆန်ကမြန်မာစစ်ကောင်စီအကြီးအကဲနဲ့မေလအစောပိုင်းမှာအွန်လိုင်းကတွေ့ဆုံဆွေးနွေးစဉ်ဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့တောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတွေ့ခွင့်မပေးခဲ့ပါဘူးဂျပန်အစိုးရကတော့အန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဒီမိုကရေစီရေးတက်ကြွလို့ရှာသူတွေကိုတရားဝင်အသေးအမှတ်ပြုထောက်ခံတာမရှိပေမဲ့ဂျပန်လွှတ်တော်အမတ်တွေကတော့အန်ယူဂျီနဲ့တိုင်းဒေသနဲ့ကိုင်အပွဲတချို့ကကိုယ်စားလှယ်တွေကိုတွေ့ဆုံဆွေးနွေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
ကမ္ဘာ့ဝါမဒီမိုကရေစီစနစ်ဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့လူများကြိုက်ဝါဒီတွေကိုတတိထားကြဖို့ပုံရဟမင်းကြီး Francis ကတတိပေးပြောကြားလိုက်ပါတယ်ဒီနေ့ကမ္ဘာကြီးမှာဒီမိုကရေစီစနစ်ရဲ့အခြေအနေကမကောင်းဘူးလို့ပုံရဟမင်းကြီး Francis ကအီတလီနိုင်ငံအရှေ့မြောက်ဘက်က Trieste မြို့မှာဒီနေ့ဇူလိုင်လ9ရက်နေ့မှာပြောကြားခဲ့တဲ့မိန့်ခွန်းထဲမှာပြောသွားတာဖြစ်ပါတယ်ဒါပေမဲ့ဘယ်နိုင်ငံတွေဆိုတာတော့နာမည်နဲ့ထည့်မပြောသွားပဲဝါဒသဘောတရားတွေအရဆွဲဆောင်ဖျားယောင်းနေတာတွေနဲ့အများကြိုက်ဝါဒီနဲ့ပတ်သက်ပြီးတော့တတိထားကြဖို့ပုံရဟမင်းကြီးကဒီနေ့ပြည်ထောင်နိုင်ငံမှာပါလီမန်ရွေးကောက်ပွဲဒုတိယကြော်ကျင်းပနေချိန်မှာပဲပြောလိုက်ပါတယ်အီတလီ၊ဟန်ဂေရီနဲ့နယ်သာလန်နိုင်ငံတွေမှာလက်ရဆုံးဝါဒီတွေအာဏာရလာတာနဲ့အတူအမျိုးသားရေးဝါဒီတွေနဲ့အများကြိုက်ဝါဒီတွေခေါင်းထောင်လာနေတာနဲ့ပတ်သက်ပြီးတော့နိုင်ငံအထွတ်အမြတ်မှာရှိတဲ့ခရီးယံဘုန်းကြီးတွေကပြီးခဲ့တဲ့လကဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်မှာလည်းသတိပေးခဲ့ပါတယ်ပေါ်ရဟမင်းကြီးဖရန်စစ်ဟာလာမယ့်စက်တင်ဘာလမှာတော့အာရှကအင်ဒိုနီးရှားစင်ကာပူပါပူဝါနယူဂီနီနဲ့ဒီမိုလက်စ်ဂျီနိုင်ငံတို့ကိုစနစ်ရကြတွားရောက်မှာဖြစ်ပြီးတော့ဒါဟာသူ့ရဲ့ပေါ်ရဟမင်းကြီးဘဝမှာတော့အရှိကြဆုံးခီးစဉ်ဖြစ်ပါတယ်ခင်ဗျာ
ရကောက်ခံအီရန်သမရဒိမမုဘဇက်ရှိကီယန်ဟာလာမယ့်ဩဂုတ်လအစောပိုင်းမှာနိုင်ငံရဲ့ကိုယ်ရောက်မြောက်သမရအဖြစ်လွှတ်တော်မှာကျန်းသစ်စာကျင်းဆုံမယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောကြားလိုက်ပါတယ်။သမရဒိကျန်းသစ်စာကျင်းဆုံပွဲကိုလာမယ့်ဩဂုတ်လ4ရက်ဒါမှမဟုတ်9ရက်နေ့မှာပြုလုပ်ဖို့ရှိတယ်လို့အီရန်လွှတ်တော်သဘာဝတိအဖွဲ့ဝင်မိုချတာဘာယူစ်ဖက်စီရဲ့ပြောဆိုချက်ကိုကိုကာပီနိုင်ငံပိုင်အေဒနာသတင်းမှာဖော်ပြပါတယ်။ဝန်ကြီးအဖွဲ့အစ်ကိုလွတ်တော်ရဲ့အတည်ပြုချက်ရဖို့သမရဒိအနေနဲ့15ရက်အတွင်းတင်သွင်းရမှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့သမရဒိတွေဟာလွတ်တော်ရှေ့မှာတရားဝင်ကြံသစ္စာမကျင့်ဆိုခင်အရင်ဆုံးကြမ်းကျင်ကြရပါတယ်။သမရဒိဟာလွတ်တော်ရဲ့အတည်ပြုနိုင်ငံတော်အကြီးအကဲမဟုတ်ပါဘူး။နိုင်ငံတော်အကြီးအကဲယာရုကတော့လွန်ခဲ့တဲ့35နှစ်ကြာဘာသာရေးအုပ်ဆောင်အဖြစ်တာဝန်ယူခဲ့တဲ့အယာတိုလာအလီခါမနီဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုခုဇော်မနိုင်နဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာပါ။အရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။ဒရုန်းများပြားပါဝင်တဲ့ဒရုန်းအုပ်စုကြီးကိုရောမြေပြင်ကစစ်ရုပ်တွေကိုပါလူတယောက်ထဲကနေစိတ်ဖိစီးမှုမရှိဘဲကိုယ်ကင်တွယ်ညွန်ကြားနိုင်ပြီလို့အမေရိကန်ကာကွယ်ဝင်ကြီးဌာနရဲ့သုတေသနအေဂျင်စီ DARPA ကပြောပါရယ်ဒီနည်းပညာဟာအရက်ဖက်မှာသုံးရင်လည်းအကျိုးရှိနိုင်တဲ့အကြောင်းဗီဒီယိုသတင်းတော့ဂျူလီတဘိုးသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်ကာကွယ်ဌာနလက်ကျင်ရေးစခန်းမှာလက်တွေ့ဆန်းသက်ကြည့်တဲ့အခါအစင်းရေတရားပါ drone အုပ်စုတစ်ခုဒါမှမဟုတ်အလိုအလျောက်မောင်း drone တွေနဲ့မြေပြင်မှာချထားတဲ့စက်ရုပ်တွေကိုစက်ကင်ဆရာတယောက်ထဲကနေစိတ်ဖိစီးမှုကင်းကင်းနဲ့ထိမ့်ချုပ်မောင်းနေနိုင်ကြောင်းပြနိုင်ပြီလို့ဒါဘာဌာနကပြောပါတယ်စက်ကင်ညွှန်ကြားသူဟာပဂရီအသွင်နှီးပါဖြစ်အောင်ပုံဖော်တဲ့ VR နှီးပညာသုံးကွန်ပျူတာဖန်တားပြင်ကိုသုံးပြီး drone တွေကိုနေရာချနိုင်တယ်လို့ဖန်တီးထားတဲ့ဝန်းကျင်မှာလမ်းပေါင်း10လမ်းလောက်ဝန်းကျင်အတွင်းဒီရင်တွေကိုစောင့်ကြည့်ထိမ့်ချုပ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်ကမြို့ပြဝင်းကျင်တဝက်ထောင်လန်းရံမှာအတားအဆီးတွေနဲ့ ဓာမီကျိုးတွေကိုရှောင်ရှားပြီးဒရုန်းတွေကိုမောင်းနှင်နိုင်ဖို့ဖြစ်ကြောင်းဓာပါနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ Oregon Tech ကသူစက်ရုံနဲ့ထောက်လန်းမှုနည်းပညာဌာနတွဲဖက်ညွှန်ကြားမှု Julie Adams ကပြောပါတယ်
။ The Swarm Commander can basically hit a single
button. ဒီကရောစက်ကန်ညွှန်ကြားရတဲ့သူအတွေ့ခလုတ်တစ်ခုတည်းကိုနှိပ်ယုံတဲ့ drone အုပ်စုတစ်ခုလုံးကိုထိန်းချုပ်နိုင်ပါတယ်။ဒါကြောင့်မလို့ဒီ drone တွေကအုပ်စုလိုက်သွားပြီးတော့သူတို့လုပ်ရမယ့်အလုပ်တွေကိုလုပ်နိုင်ပါတယ်
။ဒီတွေ့ရှိချက်ကစစ်တပ်အတွက်ရောအရက်ဖက်မှာဆိုလဲဥပမာတဘာဝဘေးတုံ့ပြန်ဖို့အတွက် drone တွေကိုလွှတ်မယ်ဆိုရင်ပါအသုံးပြုနိုင်ဖို့ဖြစ်နိုင်ချေရှိတာတွေ့ရတယ်လို့လည်းပြောပါတယ်
။ The long term dream goal is actually to be able
ရှိရှိအတွက်ရည်မှန်းထားတာကတော့ robot စေရုပ်တွေပါတဲ့ဘက်ဆောင်သုံးနိုင်တဲ့အဖွဲ့တွေဖန်တီးနိုင်ဖို့ပါ။ဥမာတော်မီလိုဘေးမျိုးဒါမှမဟုတ်လူတိုင်းဝိုင်းကိုတကယ်ထိခိုက်နိုင်တဲ့ဖြစ်ရမျိုးကိုတုံ့ပြန်တဲ့နေရာမှာလူသားတွေနဲ့လက်တွဲဆောင်ရွက်နိုင်မှုဖြစ်ပါတယ်။စစ်ရုပ်တွေမလုံနိုင်တာမျိုးကိုပဲလူသားတွေကအာယုံဆိုင်လုံနိုင်မှုရည်ရွယ်သလိုတုံ့ပြန်ဆောင်ရွက်မဲ့သူတွေအတွက်လည်းအန္တရာယ်ကင်းစေဖို့ဖြစ်ပါတယ်
။ drone တွေကိုပစ္စည်းအမြန်တင်ပို့ရမှာတုံ့နိုင်တယ်လို့လက်တွေမှာလည်းဒါကိုတုံ့နေပြီဖြစ်ပါတယ်
။ currentlyThe FAA regulations limit how many
လူတယောက်ထင်းချုံမောင်းနေနိုင်တဲ့ drone အရေအတွက်ကိုလက်ရှိမှာအစိုးရလေကြောင်းစီမံခန့်ခွဲရေးဌာန FAA ကစီမင်းထုတ်ကန့်သက်ထားတာဖြစ်ပြီးတော့နောက်မှာတော့ခုထက်အရေအတွက်ပို့ပြီးတော့တိုးပေးဖို့ရှိပါတယ
်ဒီတုဒေသနာဟာစမ်းသပ်ဆဲအဆင့်မှာပဲရှိနေသေးပေမဲ့အခုတွေ့ရှိချက်တွေအရဒါဟာ American နိုင်ငံတည်းမှာသာမကတခြားနိုင်ငံတွေအတွက်ပါအမြန်တက်ရောက်မှုရှိလာနိုင်တာလည်းဖြစ်ပါတယ်
โอเคမြို့သားပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ရိုင်ဂျာတို့ရဲ့မျောလင်းချက်စီစဉ်ကိုထုတ်လွှင့်ပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေထဲမှာအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်ပေါ်နေတယ်လို့ကမ်ဒီထဲမှာကိုအရခတက်တော်ကိုစစ်ကောင်စီနဲ့ပူးပေါင်းတိုက်ခိုက်ဖို့စစ်သားအတင်းအဓမ္မစုဆောင်မှုတွေကြားအခုလိုအသက်အန္တရာယ်တွေပါတိုက်ဆုံထိခိုက်နေလို့ရိုင်ဂျာတွေကြားမှာနေနေညညလုံခြုံရေးဆွေးနွေးမကင်ဖြစ်နေကြပါတယ်အခုလိုဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာဂိုင်းအဖွဲ့တွေကလူသစ်စုဆောင်တာတွေကြဲကြဲပြန့်ပြန့်လုပ်နေတယ်ဆိုတော့တရင်းတွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကလည်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတာရှိနေတယ်နိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အချာဖြစ်လာနိုင်တယ်ဆိုတာထုတ်ဖော်ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲကစိုးရင်ထိတ်လန့်စရာကောင်းလာတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့တော့ AFP သတင်းဆောင်မကိုအခြေခံပြီးရင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကနေမဆုမွန်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဖဇက်ဒူမန်ကမ်ကမေလ31ရက်နေ့တောက်ကြနေ့ကကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့တွေ့ဆုံတဲ့အချိန်မှာသတင်းထောက်တွေကိုပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာလက်နက်ကိုင်ဂိုင်းတွေကနေလူသစ်စုဆောင်းတာတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကအခုလိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်မပို့နိုင်ဘူးဆိုရင်စခန်းတွေထဲမှာမငြိမ်မသက်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အချာလည်းဖြစ်လာနိုင်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကသတိပေးလိုက်တာပါပြီးခဲ့တဲ့သတင်းဘက်ကလည်းဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပြန်မို့ညှင်းဆန်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကအကြောင်းဆရာတယောက်နဲ့အကြောင်းသားတယောက်ကိုတနတ်သမားတွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသက်ခံရသူတွေရဲ့မိဘတွေက AFP သတင်းဌာနကိုမေလ30ရက်နေ့ကြာသပတေးနေ့ကပြောပါရယ်ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာလူငယ်ယာနဲ့ချီပြီးတော့ခိုးလုံနေထိုင်နေတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့အချိန်မှာလည်းဒီလိုမျိုးရိုဟင်ဂျာစစ်သွေးကြတွေဘက်က AA ကိုတိုက်ဖို့အတွက်မွတ်စလင်လူငယ်တွေကိုစစ်မှုထမ်းဖို့လာပြီးခေါ်တာတွေရှိပါတယ်။အခုလည်း AA ကိုတိုက်ခိုက်ဖို့အတွက်ဒုက္ခသည်စခန်းနေတဲ့ကနေပြီးတော့တားဖြစ်သူကိုပြန်မေးဆွဲခေါ်ဆောင်ဖို့ကြိုးစားခဲ့တယ်လို့အသက်ခံရသူရိုဟင်ဂျာလူငယ်ရဲ့ဖခင်ဖြစ်သူက AFP ကိုပြောပါတယ်။အသက်22နှစ်အရွယ်ရိုဟင်ဂျာကျောင်းသား Noor Absa အသက်22နှစ်အရွယ်ရိုဟင်ဂျာကျောင်းဆရာ Noor Fazain ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ခရိုင်ထဲကကုတုပလောင်ဒုက္ခသည်စခန်းထဲမှာအမည်မသိတနက်ကိုင်အကြမ်းဖက်သမားရဲ့ပြစ်ခတ်တပ်ဖြတ်မှုကိုခံရပါတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအတည်ပြုပြောကြားပါတယ်။တယောက်ကတော့ပွဲချင်းပြီးဆုံးသွားပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာတည်သွားတယ်။ဒီပြစ်ခတ်တပ်ဖြတ်မှုကအတင်းကျပ်လူသစ်စုဆောင်တာကိစ္စနဲ့ဆက်ဆက်နေတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးနေပါတယ်ဆိုပြီးကုတုပလောင်ကဘင်္ဂလားဒေ့ရှ်ရဲလုံခြုံရေးအဖွဲ့ပြောရေးဆိုခွင့်ရှိသူအရီဖန်ဂျော်ရယ်က AFP ကိုပြောနေတာပါဒါပေမဲ့လည်းအသက်ခံရတဲ့ရိုဟင်ဂျာကျောင်းဆရာရဲ့ဖခင်ကတော့ဒီတပ်ဖြတ်မှုကရိုဟင်ဂျာ RSO အဖွဲ့ရဲ့တနတ်သမားတွေရဲ့လက်ချက်ပါဆိုတော့ကိုတထစ်ကြဆွဆွဲပါတယ် ဒီအသက်ခံရတဲ့ရိုဟင်ဂျာကျောင်းဆရာကဘင်္ဂလားဒေ့ဒုက္ခသည်စခန်းကြီးထဲမှာအကြမ်းဖက်ပြီးတောင်းညံ့နေတဲ့တနတ်သမားတွေရဲ့ရန်ကိုကာကွယ်နိုင်မှုအတွက်ရွက်ရွာအခြေပြုကာကွယ်ဆောက်ရှောက်ရေးသမားအဖြစ်နဲ့လည်းဆောက်ရှောက်ပေးနေတဲ့သူဖြစ်ပါတယ်။နောက်ထပ်အသက်ခံရတဲ့ရိုဟင်ဂျာကျောင်းသားနူအပ်ဇာရဲ့ဖခင်ဖြစ်သူအာမန်ဦးလာကလည်းဒါက RSO ရဲ့လက်ချက်ပဲဆိုတာကိုထပ်လောင်းအတည်ပြုပါတယ်။ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ UNICEF ကတော့အခုလိုမျိုးဒုက္ခသည်စခန်းထဲမှာတနက်နဲ့ပြစ်ခတ်တိုက်ခိုက်ပြီးတော့လူသက်တဲ့အထိအကြမ်းဖက်မှုတွေပေါ်မှာထိတ်လန့်တုန်လို့ရပါကြောင်းသတင်းထုတ်ပြန်ပါတယ်။စာတင်ကျောင်းတွေကိုတိုက်ခိုက်မှုမှန်သမျှ UNICEF ကပြင်းပြင်းထန်ထန်ရှုံချတယ်။စာတင်ကျောင်းဆိုတာကတော့ကလေးငယ်တွေအတွက်အမြဲတမ်းဘေးကင်းလုံခြုံတဲ့နေရာဖြစ်စေရပါမယ်။နောက်ပြီးတော့ကလေးတွေအတွက်ပညာရေးဝန်ဆောင်မှုပေးနေတဲ့ဆရာဆရာမတွေအတွက်လည်းဘေးကင်းလုံခြုံစေရပါမယ်။ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ရဲ့အကြီးအကဲရှန်ဒွန်ရက်ကလည်းသတိပေးပြောကြားပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းနေတဲ့အထိစစ်သားအဓမ္မစုဆောင်းနေတာအကြမ်းဖက်တပ်ဖြတ်မှုတွေပါကြုံနေရတာကြောင့်နေနေညညလုံခြုံရေးစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်း VOE မြန်မာပိုင်းကိုသူတို့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါဗျ
။ကျွန်တော်တို့ကိုလိုနယ်တိုင်ကြတဲ့ခါဆိုတာရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုလုံးကိုချစ်ချင်းအားဖြင့်ပေါ့မထင်ငယ်မှုတွေကြည့်ရဲ့ဖြစ်စဉ်တွေဆိုရင်တော်ကားပုံမှန်မှုတွေလူတိုင်းလူတိုင်းမှာစခန်းတိုင်းမှာဖြစ်ပေါ်စေတာကိုထွင်မြင်ရပါတယ်။ရကိုင်းပြည်နယ်မြောက်ပိုင်းဒေသတစ်ခုလုံးမှာထိပ်ပွေးတွေဖြစ်ပေါ်စေခဲ့မှုကြောင့်ဘင်္ဂလားဒေ့ရှ်ရုံးကြဒုက္ခသည်စခန်းအထိကြရရိုက်ခဲ့စေခဲ့ပါတယ်။အထူးသဖြင့်ဘုသေးတော်ရဲ့မဲလာစကုနယန်ဤမြေရှုံမှုတစ်ဖြဲမှုရဲ့နောက်ဆတွဲကြရကိုဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတစ်ခုလုံးမှာဆိုရင်တော့ကပူပန်မှုကြရရခဲ့မှုဖြစ်ပေါ်လာစေခဲ့တာကိုသိရပါတယ်ဒီပြဿနာရဲ့နောက်ဆတွဲစခန်းတိုင်းမှာအမျိုးမျိုးဖြစ်ပေါ်စေခဲ့ပါတယ်ကျွန်တော်ကအသေးစိတ်ကိုတော့မပြောလို့ပါအလုံးတည်တဲ့အတိုင်းပါဆိုစေစကန်တစ်ခုလုံးထင်းငင်းအချမ်းစီဖို့နဲ့နောက်တဲ့ပြဿနာတစုံတစ်ခုမဖြစ်ဖွားစေဖို့အတွက်ရုံးရာဒုက္ခစေများရဲ့ကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေကိုမင်္ဂလာတဲ့အန္တရာယ်အဖွဲ့အစည်းတွေကခေါ်ယူတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မင်္ဂလာတဲ့အဆူရအနေနဲ့ဒုက္ခစေတွေရဲ့လုံခြုံရေးအတွက်လုံချိုရဲ့အစီအမံတွေကိုသူရှေ့ဆောင်ရဖေးကြပါလို့ကျွန်တော်အနေနဲ့တောင်းဆိုလိုပါဒီရုံကြဒုက္ခစေစကံထင်းငင်းအရှောင်မရှိစေဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရဖေးကြပါလို့ကျွန်တော်အနေနဲ့မေတ္တာရကတောင်းဆိုပါတယ
်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဘက်ခြမ်းရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတက်ခိုက်ရေးသမားတွေကမြန်မာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းပြီးတော့အာရခတပ်တော်ကိုပြန်ပြီးတိုက်ခိုက်နေပါတယ်ဆိုတာကို AFP သတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာမွတ်စလင်တွေအများစုရှိနေတဲ့ဘူးသီးတောင်ကိုအာရခတပ်တော်ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတော့အာရခတပ်တော်ကနေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်ထွက်ပြေးသွားအောင်လို့လှုံ့ဆော်နေပါတယ်ဆိုပြီးတော့ရိုဟင်ဂျာအရေးဆောင်ရွက်နေသူတွေကပြောပေမဲ့လို့အာရခတပ်တော် AA ဘက်ကတော့ဒါကတော့ဝါဒဖြန့်ချီမှုတသက်ဖြစ်တယ်ဆိုတာကိုပြန်ပြီးတော့တုံ့ပြန်ထားတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်ရှင
်။မဆုမုံပြောပြသွားတာဖြစ်ပါတယ်။အခုတခါတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ဆရာနာသိမ်းမှုကြောင့်စိတ်ဖိစီးမှုခံရတဲ့ကလေးငယ်များဆိုတဲ့အကောင်းဆုံးနဲ့တင်ပြပေးမှာဖြစ်ပါတယ်။ဆရာနာသိမ်းမှုနောက်ဆက်တွဲအကြမ်းဖက်မှုဒီဖိနှိပ်အုပ်ချုပ်မှုတွေကြောင့်မြန်မာကလေးငယ်အများစုဟာအရွယ်နဲ့မမျှစိတ်ဖိစီးမှုကိုအပြင်းထန်ခံစားနေရကြောင်းစိတ်ကျန်းမာရေးပညာရှင်ဒေါက်တာ K က VOE ကိုပြောပါရယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်လှစ်ထားတဲ့မြန်မာဖြီးသားတွေစိတ်ကျန်းမာရေးနားခိုစရာ PTA Joy House မှာစေနာဝန်ထမ်းလုပ်ခိုင်နေတဲ့ဒေါက်တာ K ကိုမတ်အင်ဂျင်နီယာဆက်သွယ်မိန့်မြန်းထားပါရယ်ခင်ဗျာ
မင်္ဂလာပါရှင်ကျမရောက်ရှိနေတဲ့နေရာကတော့မဲဆောက်မြို့က Joint House PTA ပဲဖြစ်ပါတယ်မဲဆောက်မှာရောက်နေတဲ့မြန်မာအတိုင်းဝိုင်း အတွက်ပေါ့လေဒါသူတို့ရဲ့ဒီအထူးသဖြင့်တော့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဒါကုစားပေးနေတဲ့နေရာလို့လည်းပြောရမှာပါအဲ့တော့ဒီနေရာမှာဆိုလို့ရှိရင်ကလေးတွေကိုအသက်အရွယ်လိုက်ပေါ့လေသူတို့ကိုတင်နန်းပေးတယ်အဲ့လိုပေးတဲ့နေရာမှာဒီမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်ခဲ့ရတဲ့ဒီမိသားစုတွေမိသားစုလိုက်ထွက်ပြေးလာရတာတွေနောက်တစ်ခါကျတော့ဒီအခုမဲဆောက်မှာရှိနေတဲ့မြန်မာဒီရွှေပြောင်းအလုတ်သမားတွေပေါ့နော်သူတို့တွေရဲ့ဒီမိသားစုတွေသူတို့ကလေးတွေကဒီမှာ join house ဆိုတဲ့ PTA မှာလာရောက်ပြီးတော့ပေါ့လေကလေးတွေအတွက်သူတို့တင်နန်းပေးတာတွေမှာလာပြီးတော့တက်ရောက်ကြတာတွေ့ရတဲ့အထူးသဖြင့်တော့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အစီအစဉ်တွေကိုသူတို့ပြုလုပ်ပေးပြီးတော့ကလေးတွေကိုကူညီနေတာတွေ့ရပါတယ်အဲ့ဒီမှာဆိုလို့ရှိရင်အကတင်တန်းနေလဲပါတယ်အဲနောက်ပြီးတော့ပကြီးတင်တန်းနေအစိုးတင်တန်းနေနောက်ဒီမှာလာပြီးတော့ပို့ချတဲ့ဆရာဆရာမတွေဟာဆိုလို့ရှိရင်လေဒီစစ်အာဏာသိမ်းမှုကြောင့်ထွက်ပြေးလာတဲ့တကယ့်အမှုပညာရှင်တွေလည်းပါဝင်ပါတယ်ပကြီးပဘူးနောက်ပြီးတော့အကပေါ့နော်တကယ့်မြန်မာနိုင်ငံကတကယ့်ကိုအမှုပညာရှင်တွေကိုယ်တိုင်ကနေပြီးတော့ဒီမဲဆောက်မှာရှိတဲ့မြန်မာကလေးတွေကိုသူတို့တက်နိုင်သလောက်ပေါ့သူတို့စေနာဝန်ထမ်းအနေနဲ့သူတို့တွေဟိုလက်ဆင့်ခံဖြန့်ဝေနေတဲ့ဒီတင်တန်းတွေမှာပါဝင်ကြတဲ့ကလေးတွေကလည်းမြန်မာအကအပြင်ကိုဒီK-pop နော်အဲ့အခုခေတ်စားနေတဲ့ K-pop အကတွေလည်းသူတို့တင် जा ပေးတယ်ဆိုတော့အဲ့အထူးသဖြင့်ဒီကလေးတွေရဲ့စိတ်ပိုင်းဆိုင်ရာပို့ပြီးတော့ပေါ့လေစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကူညီပေးတဲ့တင်တန်းနေဆိုလို့ရှိရင်လည်းအလွန်စိတ်ဝင်စားဖို့ပဲကောင်းပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျမတို့ဒီ mindfulness ဆိုတဲ့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ဆရာဝန်ပေါ့လေသူ့ကိုလည်းကျမတို့တွေ့ဆုံမေးမြန်းထားပါတယ်
ဒါကဒီနေ့က mindfulness for children ကိုမှ7နှစ်အထက်လေ။ဟော7နှစ်အထက်ကလေးတွေကျမတို့အခုအလေ့ကျင့်ခန်းလုပ်တယ်ပေါ့နော်။ဗာလေ့ကျင့်ခန်းလဲဆိုတော့အဲ self reflection ကိုကိုကိုအဲကိုရဲ့အဲကျမကလုပ်တာလုပ်နေကြတာကကိုမှာအကောင်းတဲ့ကိုရဲ့အားသာချက်တွေကောင်းတဲ့ဟာလေးတွေပေါ့နော်။အဲ့ဒါလေးတွေကိုပန်းမွန်လေးတွေတစ်ပင်လေးတွေနဲ့ပုံဖော်ပြီးတော့မှအာကိုကိုကိုပြန်ပြီးတော့ reflect ပြန်လုပ်တဲ့လေ့ကျင့်ခန်းလေးလုပ်နေရတယ်เนาะဟုတ
်ကဲ့ပါအဲ့ခုဒီတင်တန်းကိုပေးတဲ့ခါမှာအသက်အရွယ်ပြီးတော့ပိုင်းခြားရှိလားရှင
်အော်ဒီနေ့ကတော့သက်တနှစ်အထက်ကနေမှ15နှစ်ထိပါရှင်မနေ့ပြီးခဲ့တဲ့မနေ့ကတော့ဟွာ6နှစ်ကနေ17နှစ်ပူငယ်တော့ပေါ့နော်ဟုတ
်အဲ့တော့ကလေးတွေကအခုဒီမှာဒီတင်တန်းနေတက်ချင်းအဖြစ်ပေါ့နော်သူတို့ရဲ့အဲ့ရအချိုးတွေပေါ့ထရောက်မှုရအောင်ဘယ်လိုရှိလဲရှင
့်အာဟိုဆောက်ပေါ်တော့သူတို့အတွက်ကိုအဓိကရရှိမာတွေကပို့ပြီးတော့မှအာယုံဆူဆိုင်မှုကောင်းတာနောက်တစ်ခုကကြတော့ဒီတငယ်ချင်းပေါင်းတဲ့တယောက်ကိုတယောက်အလိုချစ်ချစ်ခင်ခင်နဲ့ empathetic ဖြစ်ဖြစ်နဲ့ပေါ့နော်ကိုချင်းစာတရားတွေပေါင်းသစ်ဆက်ရေးတွေအချင်းချင်းပျော်ရွှင်မှုတွေအဲ့ဒါတွေအကုန်လုံးအတွက်ကိုရည်ရွယ်ပြီးတော့လုပ်တယ်အဲ့ဒါတွေအဲ့အကျိုးတရားတွေသူတို့ရရှိပါတယ်မှာဟုတ်ကဲ့
အဲ့လိုအရာအမြင်နဲ့သူတို့ဒီအဓိကတော့သူတို့ကပကြီးဆွဲတာဟိုပဲအဓိကဟိုဟာ
အော်မဟုတ်ဘူးရှင်ကျမတို့တခါတလေကလေးတွေလည်းလုပ်တယ်ကလေးဆောင်ပါပေါ့နော်အာအဓိကကတော့သူတို့ကိုသူတို့ကိုပြန်ပြီးတော့မှအာ observe လုပ်နိုင်ခြင်းပေါ့နော်မိမိကိုပြန်ပြီးတော့အာ mindfulness exercise ကပုံစံမျိုးစုံနဲ့ကျမတို့လုပ်တယ်ဟွာရီလည်းပါတယ်။သုံးပွေးလုံးလေးတွေပါမယ်။အဲ့လိုရွှွန်လုံးလေးတွေပါမယ်။ကလေးလုံးလေးတွေပါမယ်။အဲ့မှာမှအဒီအရောင်တွေဆိုလဲကျမကိုပကြီးတင်တာမဟုတ်တဲ့အတွက်ကြောင့်သူတို့ရဲ့ emotion တိုင်းကြိုက်တဲ့အရောင်သုံးခွင့်ရှိတယ်။ကို express လုပ်တဲ့အချိန်မှာကိုကြိုက်တဲ့အရောင်နဲ့ကိုသုံးပြီးတော့မှအကျမကဒီ emotion လေးကိုခံစားနေရလို့ဒီအခြေဖြစ်ဖြစ်ကိုခံစားနေရလို့ဒီအရောင်သုံးပါတယ်ဆိုပြီးကိုဖွင့်ထုတ်ခြင်းပေါ့နော်။အဲ့ဒါနဲ့ဟိုပဲပြန်ပြီးတော့ကိုပြန်ကြည့်တယ်ကြည့်ပြီးမှတစ်ပိုင်းတည်းမှာပဲစိတ်ကဒီမှာပဲ focus မိနေတယ်မိနေပြီးတော့အာဒီနေ့ကတော့အယောင်ဆိုတော့အမြင်နဲ့အမြင်အာရုံနဲ့အထီးအတွေ့ပေါ့နော်တခါတလေကြရင်တော့တို့ exercise တွေလည်းရှိတယ်ဟိုဘယ်လိုလဲ mindful drinking တို့ mindful eating တို့အလိုဟာတွေလည်းရှိတယ
်ဟုတ်ကဲ့အဲ့ဒီခါမှာဒါတို့ဒီလာတက်တဲ့ကလေးတွေဟာဒီလိုမျိုးသူတို့စိတ်ရဲ့ဟိုပါပေါ့နော်ခံစားမှုလိုက်သူတို့မှာဖြစ်ပေါ်လာတဲ့အကြောင်းနေနဲ့သူတို့အခု ဟောထုတ်ပြီးတော့အလိုတွေဟိုဟာပေါ့ရေးဆွဲနေကြတာပေါ့လေအခုကျမတို့တွေ့ရဆိုအဲ့ဒါပြီးလို့ရှိရင်တို့ကတို့ဘာကြောင့်ဒါလုပ်တယ်လဲဆိုတာမျိုးဆရာမနဲ့ရောအပြန်အလှန်စကားပြောတာရှိတာ
ဟုတ်ကဲ့တို့အဲ့ဒါလည်းလုံးဝတို့ရဲ့လွတ်လွတ်လပ်လပ်ပဲတို့ပြောချင်သိရှိရင်ကျမပြပြောတယ်ဒါမှမဟုတ်ကျမနဲ့နှစ်ယောက်တည်းပြောချင်ရင်လည်းပြပြောတယ်ဒါမှမဟုတ်ကိုကကိုပဲမပြောချင်ဘူးဒီတိုင်းလေးပဲထားချင်တယ်ဆိုလည်းရတယ်အကုန်လုံးကအလိုဟို feel free ပဲသွားတယ်သွားရင်လည်းမအဲ့မှာအဓိကကျွန်မသိချင်တာကအဲ့လိုဒါရီကြောင့်မလို့တို့ခံစားချက်ကအကောင်းလားမကောင်းလားရဲဆောင်လို့ပဲမကောင်းလို့ဆိုရင်တခြား exercise တွေကိုကျွန်မဆက်လုပ်တယ်ပေါ့နော်အဆင်ပြေတယ်ကောင်းတယ်ဆိုရင်ဒီနေ့အတွက်ကဒီလေးနေလေးချိန်ခံမာရမယ်ပြီးသွားရပေါ့
ဟုတ်ပါပါဆရာဟုတ်ကဲ့မင်္ဂလာပါဆရာမ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ဆရာမချက်တော့ဟိုလေကျွန်မတို့ကိုမိတ်ဆက်ပေးပါအောင်ဟုတ်ကဲ
့အော်ကျွန်မကအခု dry house မှာအဓိကအဖြစ်ဒီစိတ်ပိုင်းဆိုင်ရာအမ်ဒီပေါ်တော့ဒီအစီအစဉ်တွေကိုလုပ်ပေးနေရသူဖြစ်ပါတယ်အဓိကအဖြစ်တော့ကျွန်မလုပ်တဲ့ program ရဲ့နာမည်ကအဲ sister cycle ပေါ့လူကြီးတွေအတွက်ဆိုရင်တော့ men cycle sister cycle နောက်တစ်ခုကကြတော့ကလေးတွေအတွက်ဆိုရင်တော့အဲ6နှစ်ကနေ15နှစ်အတွင်းကို mindfulness for children ဆိုပြီးတော့ program လေးကိုလုပ်ပေးနေပါတယ်ရှင်
အဲ့တော့ဆရာမအခုလိုမျိုးဒီစိတ်ပိုင်းဆိုင်ရာပေါ့နော်ဒီစိတ်ပိုင်းဆိုင်ရာကုသုံးလေးနဲ့ပတ်သက်ပြီးတော့အစီအစဉ်ဒီမှာအခုဒီ dry house ကဖွင့်လှစ်တဲ့အဲကျောင်းမှာပေါ့နော်ဒီခေဟာ dry house ကစီစဉ်တဲ့အစီအစဉ်ဒီမှာဆရာမပါဝင်ရတဲ့အကြောင်းရင်းလေးပြောပြပါအောင
်ဒီအပိုင်းကတော့ဘယ်လိုပြောမလဲအခုရောက်ရှိနေတဲ့မတို့လည်းသိတဲ့အတိုင်းဒီရောက်ရှိနေတဲ့ကျမတို့ရဲ့ဒူဒူပေါ့နော်အဲဒီမျိုးမှာရောက်ရှိနေတဲ့ဒူဒူတွေရဲ့လိုအပ်ချက်အရာရောဒါဟိုပြီးတဲ့ခါကျတော့ဒီကျမလုပ်တဲ့အခုထုံးတော်တော်များရဲ့ပုံစံလေးကတော့နေ့စဉ်ဘဝအသုံးချတဲ့အချိန်မှာလဲသူတို့ရင်ဆိုင်ရမယ့်စိတ်ဖြစ်စမှုတွေအဲဒီပေါ့နော်နာကျင်မှုတွေကိုဘယ်လိုများဘယ်လိုလေ့ကျင့်ခန်းလေးတွေနဲ့ဘယ်လိုမျိုးအတွေးအမြင်လေးတွေနဲ့တုံ့ပြန်မလဲဆိုတာမျိုးဘယ်လိုမျိုးဒီသူတို့ရဲ့ဘဝကိုအာရင်တင်နေပေါ့နော်စိတ်အင်အားတင်နေဘယ်လိုဆက်ရှောက်မလဲဆိုတဲ့ပုံစံမျိုးတွေကိုမျှဝေပေးခြင်းနဲ့ဒါကြောင့်မလို့လူလူလိုအပ်ချက်ရရောကျွန်မလုပ်ပေးခြင်းလာကြောင်ရောပေါ့နော်ဒါကြောင့်မလို့ဒီမှာ join ဖြစ်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဆရာမစစတင်တန်းထဲမှာလေဟိုကျမတို့ရှင်းပြရခဲ့ပြီပေါ့เนา
ะ
ဒီစိတ်ပိုင်းဆိုင်ရာတွေမှာကလေးတွေဟိုဘလို့ညှစ်တင်ပေးတယ်လေပေါ့เนาะစိတ်ပိုင်းဆိုင်ရာเนี่ยပတ်သက်ပြီးတော့ဆိုတော့အဲ့လိုတင်တန်းတွေကဟိုကလေးတွေရဲ့ဒီအဲ့လိုပေါ့ဆရာမတို့တင်တန်းအစီအစဉ်တွေကြောင့်ထိရောက်မှုတွေပေါ့လေအဲ့ဒါတွေကဘလို့ရှိလဲရှင
်ဟုတ်ကဲ့အဲ့ဒါကတော့ကျမတို့ဒီgroup session ဆိုပေမဲ့လည်းတယောက်ချင်းစီကိုအလုံးဝအလိုတယောက်ချင်းစီလုံးနေတယ်လို့ပဲသူတို့ကိုဂယုဆိုင်ပြီးတော့တောက်လျှောက်ကြည့်ပေးပါတယ်အကြည့်ပေးရင်းနဲ့မှအရင်ဆုံးဒီအရင်ဆုံးလေ့ကျင့်တဲ့ပုံစံလေးကတော့မိမိကိုယ်ကိုအရင်သတိပြုမိဖို့ပေါ့နော်မိမိကအဆင်ပြေနေလားမပြေနေဘူးလားသတိပြုရင်းနဲ့မှဒါလေးကိုယ့်ကိုယ်ကိုပြန်လဲသိရှိပြီဆိုရင်မှကိုက positive ဘက်ကိုဘယ်လိုသွားမှာလဲဆိုတာလေးကိုမှဆက်လက်ပြီးတော့သင်ပေးတယ်အဲ့ဒီတော့ကြောင့်မလို့ဒီလိုအရွယ်တွေမှာလှုပ်ပေးခြင်းအဖြစ်လဲတောက်လျှောက်သူတို့ရှေ့ဆက်ပြီးတော့သွားရမယ်အဲ့ဒီဘဝလန်ခီးမှာဘလို့ပုံစံမျိုးနဲ့ဘဝမှာတို့အေးချမ်းစွာနဲ့အောင်မြင်အောင်လုပ်မှလဲဆိုရဟာမျိုးလေးတွေကတို့ကိုဖြည့်ပေးနိုင်တယ်ငကိုပေါ့နော်လိုအပ်ချက်ရှိပြီးတော့မှဒီတက်ပို့ပြီးတော့မှကောင်းစေခြင်းနဲ့ကလေးမျိုးတွေ့ရှိလာရင်လဲဒီလေးချင်းလေးတွေကိုအသုံးချခြင်းအဖြစ်သွားသူပြန်ပြီးတော့ပြည်လည်သွားမယ်ဒီစိတ်ရှုပ်ရပဲဒီတွေ့တဲ့အချိန်မှာမှန်ကန်နဲ့မှန်ကန်စွာတုံ့ပြန်နိုင်တာအဲ့ဒါမျိုးလေးပေါ့နော်အဲ့ဒါလေးတွေကတို့ရရှိပါတယ်ပေါ့
ဗတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုမန်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00 NIT ဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျဲမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် view ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးမှာပါတရုတ်နိုင်ငံဘေကျင်းမြို့မှာပြုလုပ်တဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူ၅ချက်ချမှတ်ခဲ့တဲ့နှစ်80ပြည့်အခမ်းအနားကိုတက်ရောက်ဖို့ သမရာဟောင်းဦးသိန်းစိန်ကိုဖိတ်ကြားခဲ့တာတွေ့ခဲ့ရပါတယ်။မအောင်လက်ရှိစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုမဖိတ်ကြားပဲသမရာဟောင်းဦးသိန်းစိန်ကိုဖိတ်ကြားရတာပါလေ။ဦးသိန်းစိန်ကိုဖိတ်ကြားခဲ့တဲ့တရုတ်နိုင်ငံဟာစစ်ကောင်းစီပေါ်မှာဘယ်လိုသဘောထားရှိပါသလဲ။သမရာဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစဉ်ဟာဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်သလဲဆိုတဲ့အကြောင်းကိုတော့ကမ္ဘာမြောက်မီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေတမရဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစဉ်မြမနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်သလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအေယာရီမြစ်ကြီးလို့မြစ်ကြီးနားမြို့ဘာဝင်အေယာရီမြစ်အထက်ပိုင်းဒေသတွေမှာရေဘေးဒုက္ခကြုံတွေ့နေရတဲ့သတင်းတွေစီတီမတ်စင်ဂေဟာစတဲ့နာမည်ကြီးစူပါမားကတ်တွေရဲ့အမှုဆောင်အရာကြီးချုပ်တွေစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံရတဲ့သတင်းတွေယူမဘန် ARB ဘန် UAB လို့ခေါ်တဲ့ United Emirates Bank အပါအဝင်ဘဏ်ခုနှစ်ခုကိုစစ်ကောင်စီကအရေးယူမယ်ဆိုတဲ့သတင်းတွေဟာပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရှယ်မီဒီယာတွေအပါအဝင်မီဒီယာတွေမှာဦးစားပေးသတင်းတွေဖြစ်ခဲ့တာတွေ့ရပါတယ်။ဒါအပြင်တကြောပြန်တည်တုံညာ2900ရေးစတင်လိုက်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ပြည်ဦးလွင်မရရနဲ့မိုးကုတ်မြို့တဝိုက်ကတိုက်ပွဲသတင်းတွေနဲ့အတူတမရဟောင်းဦးသိန်းစိန်ရဲ့တရုတ်ပြည်ခီးစဉ်တွေဟာလည်းလူအများအာရုံစိုက်ခံရတဲ့သတင်းတွေဖြစ်ခဲ့ပါတယ်။တမရဟောင်းဦးသိန်းစိန်ကိုတရုတ်နိုင်ငံကငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ချမှတ်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကိုဖိတ်ကြားခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုဇွန်လ28ရက်နေ့ကဘေကျင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတရုတ်သမ္မတရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ခဲ့တာတွေ့ရပါတယ်။နောက်တစ်နေ့ဇွန်လ29ရက်နေ့မှာတမရဟောင်းဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒါကြောင့်လဲတရုတ်ကလက်ရှိစစ်ကောင်းဆောင်မင်းအောင်လှိုင်ကိုမဖိတ်ကြားပဲတမရဟောင်းဖြစ်တဲ့ဦးသိန်းစိန်ကိုဘာကြောင့်ဖိတ်ကြားရတာလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။စင်ကာပူအခြေစိုက် Central News Asia သတင်းဌာနကတော့အခုခီးစဉ်ဟာ2021နောက်ပိုင်းဦးသိန်းစိန်ရဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်တယ်။တရုတ်မြန်မာဆက်ဆံရေးမှာဘာလဲလို့မေးခွန်းထုတ်เสียရလဲဖြစ်တယ်။မင်းအွန်လိုင်းကိုကြော်လွန်ပြီးဦးသိန်းစိန်ကိုဖိတ်တာဟာတရုတ်အနေနဲ့မင်းအွန်လိုင်းကိုစိတ်ပျက်နေပြီဆိုတာကိုပြသတာဖြစ်တယ်။လက်ရှိကောင်းဆောင်လည်းမဟုတ်လောလောဆယ်နိုင်ငံရေးမှာတက်တက်ကြွကြွပါဝင်နေသူလည်းမဟုတ်တဲ့ဦးသိန်းစိန်ကိုဖိတ်ကြတာဟာမင်းအွန်လိုင်းကိုမြန်မာနိုင်ငံရဲ့ကောင်းဆောင်အဖြစ်အသိအမှတ်မပြုဘူးဆိုတာကိုတရုတ်ကအချက်ပြလိုက်တာလည်းဖြစ်တယ်။တရုတ်အနေနဲ့စစ်ကောင်စီအစ်မင်းအရာရှိကြီးတွေကိုဖိတ်ကြားခဲ့တာတွေရှိပေမဲ့မင်းအောင်လိုင်ကိုတိုက်ရိုက်မထိတွေ့ပဲရှောင်နေခဲ့တယ်။စစ်ကောင်စီကတက်တန်းတိုးနေတဲ့အရေးပေါ်ကာလ6လဟာလဲမကြခင်မှာပြည့်တော့မှာဖြစ်တယ်။အဲ့ဒီအချိန်မှာအရက်သားတွေပါဝင်တဲ့ဂျာပြအစိုးရဖွဲ့မယ်ဆိုတဲ့သတင်းတွေထွက်နေသလို2025မှာရွေးကောက်ပွဲလုပ်မယ်လို့လဲစစ်ကောင်စီကပြောထားတာရှိတယ်။တမရဟောင်းဦးသိန်းစိန်ဟာဂျာပြအစိုးရမှာပါဝင်လာမလား။ဒါအပြင်ဦးသိန်းစိန်တမရလက်ထက်ကရက်ဆိုင်ခဲ့တဲ့ဧရာဝတီမြေဆုံစီမံကိန်းပြန်ဆဖို့စစ်ကောင်စီကပြင်ဆင်နေတဲ့သတင်းတွေလည်းထွက်နေတယ်လို့ CNA သတင်းကဆိုပါတယ် BBC မြန်မာပိုင်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံဆက်ဆံရေးအဆင်မပြေတာလျှို့ဝှက်ချက်တောင်မဟုတ်တော့ဘူးလို့နေပြည်တော်အတိုင်းဝိုင်းကရောကြွမ်းကျင်သူတွေကပါတုံ့တက်ကြပါတယ်တရုတ်ကလူလဲကစားဖို့တိုက်တွန်းနေတာကြာပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေရာကိုဘယ်သူဆက်ခံမလဲဆိုတာကိုတရုတ်ဘက်ကမကြာခဏစကားတွေထည့်ပြောရင်းသူတို့သဘောထားကိုပြသတဲ့အကြောင်းတန်တမာအတိုင်းဝိုင်းနဲ့နှီးစပ်တဲ့သတင်းအရင်းမြစ်တခုကပြောတယ်။ဦးသိန်းစိန်ဟာတရုတ်ကပေးလိုက်တဲ့ဇာညွန့်နဲ့ဦးမင်းအောင်လှိုင်ကိုနားချနိုင်မလားစောင့်ကြည့်ရမယ်လို့နိုင်ငံရေးကဲခတ်တခုကပြောတဲ့အကြောင်းကိုတမရဟောင်းရဲ့တရုတ်ခီးစဉ်ဘယ်လိုထူးခြားလဲဆိုတဲ့ BBC ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။ငင်းချစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရပ်ကိုဗန်တောင်းမူလို့လည်းလူသိများပါတယ်။ဘာကြောင့်လဲဆိုတော့ငင်းချစွာအတူရှင်တွဲနေထိုင်ရေးမူ9ရပ်ကို1955ခုနှစ်အေဘီလမှာအင်ဒိုနီးရှားနိုင်ငံဗန်တောင်းမြို့မှာပြုလုပ်ခဲ့တဲ့ဗန်တောင်းညီလာခံကချမှတ်ခဲ့တာကြောင့်ဖြစ်ပါတယ်။ဗန်တောင်းညီလာခံမှာငင်းချစွာအတူရှင်တွဲနေထိုင်ရေးမူ9ချက်ကိုဥဆောင်တင်သွင်းခဲ့တဲ့နိုင်ငံတွေကတော့မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အဲ့ဒီလိုဥဆောင်ခဲ့တဲ့မြန်မာအိန္ဒိယနဲ့တရုတ်နိုင်ငံတွေရဲ့ဝန်ကြီးချုပ်တွေကတော့ဝန်ကြီးချုပ်ဦးနူ၊ပ န်တင်နေရူးနဲ့ချူဝင်လိုင်းတို့ဖြစ်ပါတယ်။ဒါကြောင့်လဲတရုတ်ကဗန်နောင်းမှုချမှတ်ခဲ့တဲ့နှစ်80ပြည့်အခမ်းအနားကိုဗန်နောင်းညီလာခံကျင်းပစဉ်ကဥဆောင်ခန်းကဏ္ဍမှာပါဝင်ခဲ့တဲ့ဝန်ကြီးချုပ်ဦးနုကိုလေးစားအသိမှတ်ပြုတဲ့အနေနဲ့ဦးနုရဲ့သမီးဖြစ်သူဒေါ်သန်းသန်းနုကိုထည့်သွင်းဖိတ်ကြားခဲ့တာဖြစ်ပါတယ်။ဗန်နောင်းညီလာခံကိုအာရှနဲ့အာဖရိကမှနိုင်ငံ26နိုင်ငံတက်ရောက်ခဲ့ပါတယ်။ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးဗန်နောင်းမှု၅ချက်ကတော့1နိုင်ငံတနိုင်ငံဤပိုင်နဲ့နယ်ပယ်တည်တံ့ရေးနှင့်အချုပ်အခြာအာဏာကိုအခြားနိုင်ငံတစ်ခုကလေးစားရန်2တနိုင်ငံနှင့်တနိုင်ငံကျူးကျော်တိုက်ခိုက်ခြင်းမပြုရန်3တနိုင်ငံနှင့်တနိုင်ငံပြည်တွင်းရေးကိစ္စအရများတွင်ဝင်ရောက်ဆွဖက်ခြင်းမပြုရန်4တနိုင်ငံနှင့်တနိုင်ငံအဆင့်အတန်းချင်းတူညီမှုရရှိရန်နှင့်နှစ်ဦးနှစ်ဝအကျိုးဖြစ်ထွန်းစေရန်5နိုင်ငံရေးဝါဒအချင်းချင်းကွဲလွဲစေကာမူတနိုင်ငံနှင့်တနိုင်ငံငြိမ်းချမ်းစွာအတူတကွပေါင်းသင်းဆက်ဆံနိုင်စေရန်တို့ဖြစ်ပါလေ။သမရဟောင်းသိန်းစင်ရဲ့တရုတ်ခီးစင်မတိုင်မီဇွန်လတတိယပတ်ထဲမှာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးခရစ်တန်ဘရင့်နဲ့စစ်ကောင်စီရဲ့ရည်တအရာရှိကြီးတဦးတို့ဟာဗီယက်နမ်မှာတွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါလေ။အဲ့ဒီတွေ့ဆုံမှုသတင်းနဲ့ပတ်သက်ပြီး VOA ကအမေရိကန်နိုင်ငံသားရေးဌာနကိုမေးမြန်းခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတွေ့တယ်မတွေ့ဘူးဆိုတာရှင်းရှင်းလင်းလင်းပြန်လည်ဖြေကြားခဲ့တာမရှိဘဲမြန်မာပြည်သူတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ထားသူတွေကိုလွတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူထုစန္ဒအတိုင်းဒီမိုကရေစီပေါ်ဆောင်ဖို့အတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပါထားပါတယ်လို့ VOA ကိုဖြေကြားခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အမေရိကန်အနေနဲ့စစ်ကောင်စီနဲ့အဆက်အသွယ်တွေလုပ်နေတယ်တွေးဆမှုတွေရှိနေတယ်ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေခက်စိတ်စိတ်ထွက်ပေါ်လာနေတာတွေ့ရပါတယ်။အိန္ဒိယချင်းတရုတ်ရောအမေရိကန်ပါမြန်မာနိုင်ငံရေးအပြောင်းလဲမှာအရေးပါပြီးအဓိကကျတဲ့နိုင်ငံတွေဖြစ်ပါတယ်။နှစ်နိုင်ငံလုံးကလည်းတော်လိုင်းရေးအင်အားစုတွေနဲ့ထိတွေ့ဆက်ဆံနေသလိုနေပြည်တော်နယ်လည်းတန်တမာရေးလမ်းကြောင်းတွေနီးနီးဆက်ဆက်ရှိနေကြတာပါ။ဒါကြောင့်လဲနိုင်ငံရေးစောင့်ကြည့်လေ့လာသူတူကတရုတ်ရောအမေရိကန်ပါကျွန်တော်တို့နိုင်ငံအပြောင်းလဲအတွက်အရေးပါတဲ့နိုင်ငံတွေဖြစ်ပါတယ်။အဲ့ဒီတော့ကျွန်တော်တို့ဒီနေ့ဆင်နွှဲနေတဲ့တော်လိုင်းကြီးရဲ့ရည်ရွယ်ချက်ကပါလေ။တော်လိုင်းကြီးခေါင်းဆောင်တွေဟာအဲ့ဒီရည်ရွယ်ချက်တွေပေါ်မှာခိုင်ခိုင်မာမာယက်တည်ပြီးတိကျတဲ့မူဝါဒရှင်းလင်းတဲ့ narrative တွေတည်ဆောက်နိုင်ဖို့အရေးကြီးပါတယ်။အဲ့ဒီလိုမဟုတ်ရင်နိုင်ငံကြီးနှစ်နိုင်ငံကြားမှာညက်သွားပြီးစစ်ကောင်စီထွက်ပေါက်ရသွားနိုင်တယ်ဆိုတာကိုသတိကြီးကြီးထားလှုံ့ဆော်ဖို့လိုအပ်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်တွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုတော့မချခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပြည်တော်စုတည်ဆောက်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပေမဲ့မောင်မြင်သေးတဲ့မြန်မာနိုင်ငံဟာအခုတော့အပြောင်းလဲတွေနဲ့ကြုံတွေ့လာရပါတယ်။ဖရော်ပြည်တော်စုတည်ဆောက်ရေးမျှော်မှန်းချက်တွေမှာဘာတွေအပြောင်းလဲရှိလာပြီလဲဆိုတာကို SB မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဖော်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
လွတ်လပ်ရေးကြိုးပမ်းမှုနဲ့အတူပြည်ထောင်စုတည်ဆောက်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပေမဲ့မအောင်မြင်သေးတဲ့မြန်မာနိုင်ငံဟာအခုတော့အပြောင်းအလဲတွေနဲ့ကြုံတွေ့လာရပါတယ်။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမျှော်မှန်းချက်တွေမှာဘလို့အပြောင်းအလဲတွေရှိလာပြီလဲဆိုတာကို ISB မြန်မာကအပိုင်းလိုက်ဖော်ပြနေတာဖြစ်ပြီးဒီတစ်ပတ်မှာအပိုင်းနှစ်ကိုတင်ပြပါမယ်။အာနာသိမ့်မှုအလွန်နှွေဦးတော်လန်ရေးအင်အားစုတွေကြာတိုးတက်ပြောင်းလဲမှုတွေရှိလာပါပြီ။ဒီထဲမှာအာယုံစိုက်တဲ့အပြောင်းလဲ၃ခုကိုသတိပြုမိပါတယ်။ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးနိုးကြားလာချိန်မှာပဲကွန်ဖက်ဒရေးရှင်းတောင်းဆိုမှုအသံတွေထွက်ပေါ်နေပါတယ်။ဖက်ဒရယ်တပ်မတော်တရက်ထူထောင်တဲ့လို့ပြောဆိုလာကြပေမဲ့အမြင်နဲ့အယူအဆကွဲပြားနေကြပါသေးတယ်။ဗမာပြည်နယ်ရှိတဲ့ဆိုတဲ့အယူအဆနဲ့ဗမာနိုင်ငံရေးအနှစ်သာရခံယူချက်တွေပြောင်းလဲလာပါတယ်။တစ်ဖက်မှာလည်းအနာဂတ်ပြည်ထောင်စုအရေးညှိနှိုင်းမှုကအကျက်တဲဖြစ်နေပုံရပါတယ်။ စစ်စင်ရေးတစ်တုံညာနှစ်ခွန်အလွန်မှာဒီလိုအကျက်တဲကပိုပြီးထင်ရှားလာပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာနေမြေအများပြားရရှိထားတဲ့ညီနောင်မဟာမိတ်သုံးဖွဲ့ဟာအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့ကရင်နီချင်းစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ပူးပေါင်းရေးဆွဲလက်ခံထားတဲ့ Federal Democracy ပြည်ညင်ကိုကတိပြုပါဝင်လက်မှတ်ထိုးထားတာမျိုးလည်းမရှိသေးပါဘူးမြန်မာနိုင်ငံကိုချစ်တဲ့အင်အားစုတွေကတော့ဒီနိုင်ငံကိုကြရှုံးနိုင်ငံမဖြစ်စေချင်ကြပါဘူးတိုင်းပြည်ပြိုကွဲမဲ့အရေးထက်နိုင်ငံတစ်ခုဖြစ်ဆက်လက်ရည်တည်နိုင်ရေးကြည်တန်ထားကြပါတယ်နိုင်ငံရဲ့ဗဟိုချက်မှဆိုတဲ့ပြည်ထောင်စုရဲ့စင်တာကဘလို့ဖြစ်တင်တာကိုအားလုံးညှိနှိုင်းကြဖို့လိုပါတယ်ဖက်ဒရယ်ယူနစ်ပြည်နယ်တွေတည်ဆောက်ရေးလုပ်ငန်းစဉ်ကအရေးကြီးပါတယ်တစ်ချိန်တည်းမှာမျှဝေခံယူနိုင်မဲ့အုပ်ချုပ်ရေးစနစ်ကိုလည်းပြောဆိုကြဖို့ပါပဲပြည်ထောင်စုတည်အရေးကိုလည်းစိတ်ကူးစိတ်တမ်းအစ်စ်တွေနဲ့အားထည့်ကြဖို့လိုအပ်ပါတယ
် ISB မြန်မာရဲ့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာပြည်ဘေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမအေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်အောင်မင်းဆိုတဲ့တော်ရရှင်ကမိပြတဲ့အခါမှာရေဒီယိုကနေနားထောင်မိလာရင် Facebook YouTube တို့ကနေအဆင်ပြေသလိုနားဆင်ကြည့်ရှုပါတယ်။နောက်တစ်နေ့ပြန်တွေ့ဖို့အဆင်စောင့်မျှော်နေပါတယ် VOE တဲ့။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ထထဆိုတဲ့တော်ရရှင်ကလည်းမက်ဆုမွန်ပို့ပြီးတော့ကြည့်ကောင်းနေပါတယ်။မက်ခင်လေးလည်းတည်တည်ငြိမ်ငြိမ်နဲ့ချစ်စရာကောင်းနေပါတယ်။သတင်းတွေအတွက်ကျေးဇူးတင်ပါတယ်။ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေလို့မချမ်းမြေ့နိုင်သေးတဲ့အရက်ကဆုတောင်းပါတယ်တဲ့။ဟုတ်ကဲ့အများဆုံးမြန်မာပြည်သူတွေချမ်းမြေ့ပါစေလို့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမျှော်လင့်မိပါတယ်ရှင်။ဒီနေ့ကိုထုတ်လွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုတဲ့သရရှင်တယောက်ကတော့
မင်္ဂလာပါ viewee မနေ့တိုင်းသတင်းသားထောင်ရင်ရဲ့ရဝေးက viewee အမျိုးတွေအမိမြေသတင်းတွေထုတ်လွှင့်ပေးနေတာနားထောင်လိုက်တိုင်းစေတနာကိုအပြည့်နားလဲကျေးဇူးတင်ဥညွတ်နေမိပါတယ်။အမိမြေအတွက်စိတ်ပူနေကြတာတွေကိုလွှင့်ပေးနေတဲ့အဖွဲ့သားတွေရဲ့အတန်တွေကပေါ်ပြနေလို့ငြိမ့်ရည်လက်မိပါသေးတယ်။ကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့အေးချမ်းသာရတဲ့အခုဘဝများထာဝရပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့လျက်ပါရဝေးကမျိုးတို့ကြီ
းဒီစာမှာရေးသွားခဲ့တာကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့လို့ရေးလာလို့အထူးစိတ်မကောင်းဖြစ်စရာပါရှင်ကျွန်တော်တို့ဝိုင်းတော်သားတွေလည်းအဝေးတနေရာမှာဒီလိုအခြေအနေတွေနဲ့ကြုံမနေရတာမှန်ပေမဲ့ကျွန်တော်တို့ရဲ့မိဘမောင်ဘွားဆွေမျိုးမိတ်ဆွေအားလုံးကမြန်မာပြည်မှာပဲမဟုတ်မြမပြင်းငိမ့်ချမ်းမှုကိုအားလုံးနဲ့တူတူထတ်တူမျှော်လင့်နေမိပါတယ်ဆိုတာပြောချင်ပါတယ်ရှင်ကိုစိုးနိုင်ဆိုတဲ့တော်ရရှင်မိကုန်းလေးတစ်ခုမေးလာတာကိုပြန်ပြီးဖြေပေးချင်ပါတယ်နော်သူကမသိလို့မေးပြရစီဗျာဆိုပြီးတော့ Telegram VOA Channel ကနှစ်ခုဖွင့်ထားတာလားဗျာတဲ့ဟုတ်ကဲ့သူပါကြောင့်မေးတာလဲချက်ချင်းသိလိုက်ပါတယ်ဟုတ်ပါတယ် Telegram မှာ VOE လို့ရှာလိုက်ရင်အကောင့်နှစ်ခုဖြစ်နေတာတွေ့ရပါတယ်တကယ်တော့ကျမတို့ဟာတစ်ခုတည်းပါ VOE American တန်ရဲ့ Telegram Channel မှာ VOE Burmese ဆိုတဲ့ဘေးနားမှာအပြရောက်အမှတ်လေးပါပါတယ်เนาะအမှတ်လေးချစ်ထားတာပါတခြားဟာတွေက VOE နာမည်နဲ့ပုံမှားရိုက်ထားတဲ့စာမျက်နှာတွေဖြစ်ပါတယ်ကျမတို့ရဲ့ Telegram လိပ်စာကတော့ t.me/s/
VOA Burmese News ဖြစ်ပါတယ်။ Telegram Channel ကကျွန်မတို့ရဲ့နာမည်က VOA Burmese ပဲဖြစ်ပါတယ်နော်။သရရှင်တွေအနေနဲ့ YouTube တို့ Facebook တို့ကနေအမြဲတမ်းကြည့်ရှုနေတဲ့သရရှင်တွေကို Telegram စာမျက်နှာကိုလည်းလာပြီးတော့ကြည့်ရှုကြဖို့ဖိတ်ခေါ်ချင်ပါတယ်နော်။ Telegram ကသူ့ဘာသူအလိုလျောက်သတင်းတွေကိုပို့ပေးနေတာဖြစ်လို့ပါ။အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပြည်ကိုစာရေးလာကြတဲ့သရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံတွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သရရှင်တွေရဲ့စာရေးကိုအမြဲတမ်းရရှိပါရနော်။ဒီထက်ကစာရေးကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်။အမေရိကန်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစီမှာရှင်။အခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲနှစ်ဖြစ်တာမလို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီမှာသောရရှင်ထွန်းထွန်းက
လာမယ့်အမေရိကန်ရွေးကောက်ပွဲကအမေရိကန်အတွက်တည်းမဟုတ်ပါဘူး။ကမ္ဘာကြီးအတွက်လည်းအပြောင်းအလဲဖြစ်စေနိုင်ပါတဲ့သမ္မတတယောက်လိုပြီးလွတ်တော်တဲ့ကိုဥပဒေမဲ့စီးနှင်းကြော်ဝင်မှုကဥပဒေကိုမလေးစားကြပါနဲ့။ထရန်သာထပ်ပြီးသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်သူလူထုရဲ့စင်ကြုံတရားနဲ့ resilience မရှိဘူး၊ဇွမ်းမရှိဘူးဆိုတာပြနေပါလေ။ကုန်စည်တုံးနဲ့တက်တာကိုတောင်တောက်မခံနိုင်တဲ့လူတွေအမေရိကန်မှာများနေပြီဆိုရင်ထရန့်လိုသမ္မတတွေကိုတရုတ်နဲ့ရုရှားကအရန်ကြိုက်တာပေါ့ဗျာ
အမေရိကန်မှာကုန်စည်တုံးနဲ့ဈေးတက်တာကိုအောက်မခံနိုင်မနဲ့လူတွေကဒီလက်ရှိသမ္မတဘိုင်ဒန်ကိုမကျေနပ်ဖက်နဲ့အရင်သမ္မတကိုသာပြန်ပြီးတော့မဲပေးမယ်ဆိုရင်တော့အမေရိကန်ရဲ့အခြေအနေစိုးတဲ့ဆိုးပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ကိုဆက်ပြီးတော့ရင်ဖွင့်လာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ပြည်သူတွေကအထူးထောင်းခံရတဲ့ဘက်ကကြီးပါပဲ။ဆိုပြီးတော့ online ငွေလိမ်ကိုင်းတွေတောင်းချမ်းတဲ့မြောက်ဝီဘက်မှာအလုတ်သွားလုပ်နေတဲ့သူတယောက်ရေးပြီးတော့ရင်ဖွင့်လာတဲ့စာကိုဖော်ပြပေးခြင်းပါတယ်
။အစင်မပြေလို့မြောက်ဝီရွှေကုတ်ကိုဘက်မှာအလုတ်သွားလုပ်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွဲလို့ပြောပြီး BGF ကဘတ်တထောင်တောင်းပေမဲ့သူ့လက်အောက်အကျိုးတူလုပ်နေတဲ့ရထိုက်ကုမ္ပဏီဟာအလုတ်သမားဝန်ထမ်းတွေစီကနေအခွန်ငွေဘတ်9000နီးပါးဖြတ်တောက်ကောက်ခံပြီးတစ်လကိုဘတ်1000ပုံမှန်ကောက်တော့မှာပါလှုပ်ချင်နိုင်လှုပ်ပြီးအလုတ်သမားတွေကိုမငက်ကွက်အတင်းအဓမ္မခိုင်းစင်နေတာဖြစ်ပါတယ်လူအခွင့်အရေးကိုအရန်ချိုးဖောက်ကျူးလွန်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီအကြောင်းသတင်းကိုတင်ဆက်ပေးစေချင်ပါတယ
်ဒီသရရှင်ကရွှေကုတ်ကမှအလုတ်သွားလုပ်နေရဲ့ဆိုလို့အဲ့ဒီကသူပြောတဲ့အလုပ်ကဘာလို့မျိုးလဲစဉ်းစားမိပါရဲ့နော်အဲ့နေမြေကအွန်လိုင်းဒုစရိုက်လုပ်ငန်းတွေကြီးစိုးတဲ့နေရာမလို့အဲ့လိုမျိုးအလုပ်ဖြစ်နေမလားလို့ရဲ့နောက်ပြီးတော့အဲ့လိုအလုပ်မျိုးဖြစ်နေလို့အလုပ်သမားအခွင့်အရေးချိုးဖောက်နေတာလားဆိုပြီးတော့တွေးမိပါရဲ့ရှင်အခုဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့ကြာအင်းကြီးရွာအုပ်စုဇော်ကုန်းကြီးရွာမှာနေထိုင်ပါတယ်ဆိုပြီးတော့သောရရှင်တရားသူတို့နေပြည်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုက္ခကိုပြောချင်ပါတယ်ဆိုပြီးတော့သူဒေသမှာကြုံတွေ့နေရတဲ့ပြဿနာတခုကိုဝေမျှလာတဲ့စာဖော်ပြပေးပါမယ်နော
်စစ်တပ်အာဏာသိမ်းပြီးကတည်းကကျွန်တော်တို့ရွာမှာ WY မူရစ်ဆေးဝါးအာဆီယံခေါ်အရွက်ပြုတ်ရည်တွေကိုရွာမှာရှိတဲ့လူငယ်လူရွယ်အစုံသုံးဆွဲပြီးမူရစ်ဆေးဆွဲနေကြပါပြီ WY ဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းကြသုံးဆွဲကြပါတယ်အာဆီယံအရွက်ပြုတ်ရည်ကလည်းလူငယ်တွေအကုန်ဆွဲနေပါတယ်အခြားရွာတွေကလည်းလာပြီးတော့ရောင်းကြဝယ်ကြပါတယ်ကြာအင်းကော့ခမဲဖအောက်ကလဒန်အစုံမှာပဲလာပြီးတော့ရောင်းဝယ်ကြပါတယ်ရဲရွာအုပ်ချုပ်ရေးတွေကလည်းတိပုံပါပဲဒါပေမဲ့ဖမ်းဆီးတာမလုပ်ပါဘူး2023နှစ်ကုန်ပိုင်းကမူရဲ့အထူးစီမံချက်နဲ့လာဖမ်းတော့စေအကြီးကျယ်ရောင်းချတဲ့သူတွေထွက်ပြေးကုန်ကြပါတယ်သူတို့ကိုလည်းသတင်းပေးတဲ့လူရှိနေပုံပါပဲသတင်းကြိုရလို့ကြိုးဆောင်ပြီးလွတ်သွားကြပါတယ်အချိန်နှီးပြောင်းရင်သွားတော့ဆိုင်ရာပိုင်ရာတွေကိုပတ်စံပေးပြီးပြန်လာနေကြပြန်ပါတယ်အချိန်နှီးညင်သွားတဲ့အခါမျိုးမှာပြန်ပြီးရောင်းကြပါတယ်ဒီတော့ရွာမှာရှိတဲ့လူငယ်လူရွယ်အကုန်လုံးမူရစ်ဆေးဆွဲကုန်ကြပါတယ်။ဒါကြောင့်သက်ဆိုင်ရာကအမြန်ဆုံးထိတိရောက်လာရောက်ဖမ်းဆီးပေးဖို့အတိပေးအပ်ပါတယ်ခင်ဗျ
။သူတို့ဒေသမှာလူငယ်တွေအကုန်လုံးမူရစ်ဆေးဆွဲကုန်ကြပါပြီ။ဒီကိစ္စကိုသက်ဆိုင်ရာကတရားကင်တွဲဖြေရှင်းပေးပါဆိုပြီးတော့ဒီတော်ရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေတယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပိဇာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ခရိုင်းမီးယားဒေသကပကြီအနုပညာရှင်တဦးဟာရေအောက်မှာပကြီရေးဆွဲနေပါတယ်။ဗြိတိန်နိုင်ငံတောင်ပိုင်းပို့စ်ပေါင်းမြို့မှာတော့အထီးလုံမှတ်ယူထားတဲ့မွေမတကောင်ဟာမိတ်လိုက်တာမရှိဘဲမွေကလေး14ကောင်ကိုမွေးလိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ခင်ဗျာ။
မီးယားဒေသကပကြီအနုပညာရှင်တဦးဟာရေအောက်မှာပကြီရေးဆွဲနေပါဗျ။ပကြီဆရာလည်းဖြစ်ရင်းငုတ်သမားတဦးလည်းဖြစ်တဲ့ဖျူတော်ဒိုဆန်ကိုဟာရေအောက်ပေ30ကျော်မှာပကြီကားတွေကိုဖန်တီးနေတာပါ။သူရေးဆွဲတဲ့ပုံတွေနဲ့အနီးကပ်ရှိနေတော့မှဖန်တီးနိုင်တဲ့စိတ်ကလည်းပုံတွေကိုရှင်းရှင်းလင်းလင်းမြင်နိုင်တယ်လို့ယုံကြည်တဲ့အတွက်အခုလိုရေအောက်မှာပကြီတွေဖန်တီးဖြစ်တာလို့ဒိုဆန်ကိုကပြောပါဗျ။သူကခရိုင်းမီးယားကျွန်းဆွယ်တောင်ပိုင်းမှာရှိတဲ့ရှီဟောင်းမြို့ဆူဒက်မှာအခုလိုရေးဆွဲနေတာဖြစ်ပြီးတော့ခရိုင်းမီးယားကျွန်းဆွယ်တစ်ခုလုံးကိုရုရှားကယူကရိန်းလက်အောက်ကနေသိမ်းယူထားတာပါ။ပြင်သစ်အနုပညာရှင်အန်ဒရီလီဘန်ကိုအားချအတူယူပြီးအခုလိုရေအောက်ပကြီကားတွေကိုရေးဆွဲနေတာဖြစ်ပြီးရေအောက်မှာစုနေတဲ့စေးသားတွေအပေါ်ချက်ပြီးချက်ချင်းစေးသားတွေအုပ်ပြီးတော့ဖန်တီးနိုင်တဲ့နည်းကိုအသုံးပြုပါရယ်။သူဟာရေအောက်ကသတ္တဝါတွေရဲ့ပုံပစ္စည်းတွေနဲ့ရေအောက်ကျန်းပြင်ပိုစတာတွေကိုယာနဲ့ချီရေးဆွဲထားပြီးတနေ့မှာပင်လယ်ရေအောက်မှာပဲသူ့ပကြီးပြကန်းကိုပြသသွားဖို့လဲရည်ရွယ်ထားပါတယ်ရှင
်ဗြိတိန်နိုင်ငံတောင်ပိုင်းပို့စ်မောက်မြို့မှာအထီးလို့မှတ်ယူထားတဲ့မွေမတကောင်ဟာမိတ်လိုက်တာမရှိဘဲမွေကလေး14ကောင်မွေးဖွားလိုက်ပါတယ်ရော်နယ်ဒိုလို့နာမည်ပေးထားတဲ့ဒီအသက်73နှစ်သားအရွယ်ဘိုအာကွန်စထရက်တာမွေမျိုးဟာအစိတ်မရှိဘဲတောင်အမေရိကတိုက်မှာအများဆုံးတွေ့ရပြီးတော့ဘယ်မွေအထီးနဲ့မှထိတွေ့တာမရှိဘဲနဲ့မွေကလေးတွေကိုမွေးဖွားလိုက်တာပါအခုလိုဖြစ်တောင့်ဖြစ်ခဲ့ကိစ္စဟာမွေအမရီအဖို့ပါတီနိုဂျနက်စစ်ဖြစ်စဉ်သဘောကြောင့်လိန်ဆက်ဆံမှုမရှိဘဲခလေးမွေးနိုင်တာပါအခုမွေတွေကိုပိုင်းရှင်ဖြစ်သူအလုပ်လုပ်တဲ့ City of Postmark College မှာစောင့်ရှောက်ထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံအင်္ဂလန်နဲ့လင်ကူရှားယားရက်ကစဝတ်တန်ရွာကလေးမှာကမ္ဘာကျပ်ဥပောက်ပြိုင်ပွဲကျင်းပခဲ့ပါတယ်ဖြစ်တဲ့လူနဲ့ဖမ်းတဲ့လူပါတဲ့လူနှစ်ယောက်ပါဝင်တဲ့အသင်းတစ်သင်းအနေနဲ့ကျက်ဥတွေကိုကြမကွဲအောင်တစ်ဖက်နဲ့တစ်ဖက်ပြစ်ပေးရတာပါအစပိုင်းမှာ33ပေအကွာ10မီတာလောက်ကစပြီးပြစ်ပေးရပေမဲ့အကွာဝေးကတဖြည်းဖြည်းတိုးလာရပါတယ်ဒီနှစ်မှာလည်းကမ္ဘာချန်ပီယံ3ချိန်ရဖူးထားတဲ့ဂျိုးဝီလ်ဆန်နဲ့ဘရက်ဒ်ဂရင်းဝုဒ်တို့အတွဲကပဲချန်ပီယံဆုကူကာကွယ်သွားခဲ့ပြီးမီတာ50ကျော်အထိပြစ်နိုင်ခဲ့ကြပါတယ်အခုဒီအားကစားနည်းကိုတကယ်အားကစားနည်းမဟုတ်ဘူးလို့ဝေဖန်တဲ့သူတွေရှိပေမဲ့လည်းဒီအားကစားနည်းဟာလန်တန်ပြစ်ပြိုင်ပွဲလိုပဲဖြစ်ပြီး
လန်တန်ပြစ်ပြိုင်ပွဲမှာတော့ပြစ်လိုက်တဲ့လှံကိုဖမ်းမဲ့သူမရှိပေမဲ့ကျက်ဥပြစ်ပြိုင်ပွဲမှာတော့ကျက်ဥကိုမကွဲအောင်ဖမ်းရမှာဖြစ်ပါတယ်လို့ဒီပွဲကိုစီစဉ်သူတူကပြောပါတယ်။အဲ့ဒီနေ့မှာစင်ပါတဲ့ပွဲတွေထဲမှာနောက်ထပ်ရေပန်းစားတဲ့ပြိုင်ပွဲတစ်ခုကတော့ပြိုင်ပွဲဝင်သူ2ဦးအနေနဲ့ကျက်ဥ6လုံးလောက်ကိုခေါင်းနဲ့တိုက်ခွဲရတာဖြစ်ပြီးအဲ့ဒီအထဲမှာပါတဲ့ကျက်ဥအစိမ်းတစ်လုံးကိုခေါင်းနဲ့မတိုက်မိအောင်ရှောင်ရတာပါ။ကျက်ဥအစိမ်းကိုအရင်တိုက်မိတဲ့သူကအရှုံးဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာခွေးတွေအတွက်တီးတန့်ပြေးဆွဲပေးတဲ့ Bark လို့နာမည်ပေးထားတဲ့လေကြောင်းလိုင်းရှိနေပါပြီ။ခွေးဟောင်တဲ့အတန်းကိုအစွဲပြုပြီးနာမည်ပေးထားတဲ့ဒီလေကြောင်းလိုင်းဟာနယူးယောက်မြို့နဲ့ Los Angeles မြို့ကြားပြန်တန်းတာဖြစ်ပြီးတော့ခွေးအရွယ်အစားဘောင်းစုံနဲ့သူတို့ရဲ့ပိုင်းရှင်တွေဇိမ်ကြကြစတိုင်ကြကြခရီးသွားနိုင်မှုဖြစ်ပါတယ်။ခွေးတွေအတွက်လိုအပ်တာအကုန်ဖန်တီးပေးထားပြီးလေရင်ခီးစဉ်မှာစိတ်ဖိစီးတာကိုလျော့ပါစေဖို့ရည်ရွယ်ပါတယ်။ဒီလေကြောင်းလိုင်းမှာစီးနင်းတဲ့ခွေးတွေအတွက်ပထမတန်းစားအတွေ့အကြုံကိုရရှိစေမှာဖြစ်ပြီးတော့လူတွေအတွက်ကတော့အဆင်ပြေတဲ့အတွေ့အကြုံကိုရစေမှာပါဒီလေကြောင်းလိုင်းကလေရင်တစ်စင်းမှာခွေးဆယ်ကောင်ကိုပဲတဲဆောင်မှာဖြစ်တဲ့အတွက်လူ14ယောက်တင်ဆောင်နိုင်ပေမဲ့လူတွေအတွက်လက်မှတ်ဆယ်ဆောင်ထက်ပိုမရောက်ပါဘူးနေပူစာလှုံလို့ရတဲ့ဆောင်ဆိုင်ရတဲ့အခန်းတွေထဲမှာအစားအသောက်တွေအရုပ်တွေထည့်ပေးထားမှာဖြစ်ပြီးတော့အ мян ချက်ကင်လုပ်ပေးနိုင်မှာဖြစ်သလိုခွေးကလေးတွေအတွက်လေရင်ပေါ်မှာကျန်းမာရေးအတွက်စပါလဲပါဝင်ပါတယ်လောလောဆယ်မှာတော့နယူးယောက်မြို့ထဲက White Plain လေရင်ကွင်းနဲ့ Los Angeles မြို့နာက Bangkok လေရင်ကွင်းကြားပြေးဆွဲပေးနေပြီး London မြို့, Paris, Milan, Chicago နဲ့ Seattle မြို့တွေကိုလည်းတိုးချဲ့ပြေးဆွဲမှာပါ။နိုင်ငံတကာခီးစဉ်တွေအတွက်လက်မှတ်တစ်ဆောင်ကို American Dollar 8000ကျပ်တင်มาဖြစ်ပြီးပြည်တွင်းခီးစဉ်တွေအတွက်ကတော့ Dollar 6000ကျပ်တင်มาပါ။ခီးစဉ်တစ်ခုမှာခွေးတစ်ကောင်နဲ့လူတစ်ယောက်လိုက်ပါနိုင်ပါတယ်။
ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOE မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့အကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုဇော်ဝန်းနိုင်ကတလဲချင်းညပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားဝန်ကြီးယိုကိုကာမီကာဝါကကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလည်းဖြစ်တဲ့ဆုတ်ချန်တာဆိုဖီးယားနဲ့တွေ့ဆုံပြီးမြန်မာအပါအဝင်ဒေသတွင်းပြည်ပခါတွေနဲ့နိုင်ငံတကာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းမနေ့ဇူလိုင်လ6ရက်နေ့ကပြောပါတယ်နိုင်ငံသားဘက်ဆုံမဟာဗျူဟာမြောက်ဆက်ဆံရေးတွေ့မြင့်ဆောင်ရေးအတွက်ရည်ရွယ်ပြီးယိုကိုကာမီကာဝါကမ္ဘောဒီးယားနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာအမေရိကန်ကအဆိုပြုထားတဲ့ပြစ်ခတ်ရစေးသဘောတူညီချက်အပေါ်အစ္စရေးရဲ့တုံ့ပြန်ချက်ကိုဆောင်စားနေကြောင်းဟမတ်စ်ဖွဲ့ကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောပါရယ်ကိုလာကြာလာပြီဖြစ်တဲ့ကာဇာစစ်ပွဲဆုံးသက်ရေးအတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလက်ခံပြီး9ရက်အကြာမှာအခုလိုပြောကြားလိုက်တာပါသူတို့ဘက်ကတုံ့ပြန်ချက်ကိုဂျာဝင်ဆက်ဆက်ပေးသူတွေထံကတဆင့်အတိပေးအကြောင်းကြားထားပြီးဖြစ်တဲ့အတွက်အစ္စရေးရဲ့တုံ့ပြန်ချက်ကိုစောင့်နေကြောင်းအမည်မဖော်လိုတဲ့ဟမတ်စ်ဖွဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရယ်ပြင်သစ်နိုင်ငံမှာဒုတိယကြော်ရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပနေပြီးပြင်သစ်နိုင်ငံသားတွေမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကနေမရင်းလက်ပင်ရဲ့လက်ရာစွန် National Rally Party အနေနဲ့တမန်ဝင်အောင်ပွဲကိုရွှေ့ရှိသွားနိုင်တယ်လို့ပါလီမန်မှာပဲပါတီကမှအပြတ်သားအနိုင်မရပဲနိုင်ငံရေးရနေ့နဲ့ချီပြီးရှေ့မတိုးနောက်မဆိုဖြစ်နိုင်တဲ့အနေအထားကိုလည်းရောက်သွားနိုင်ပါတယ်ရွေးကောက်ခံအီရန်သမ္မတမဆုပဇက်ခီယန်ဟာလာမယ့်ဩဂုတ်လအစောပိုင်းမှာနိုင်ငံရဲ့ကိုယ်ရောက်မြောက်သမရအဖြစ်လွှတ်တော်မှာကျန်းသစ်စာကျင်းဆိုမယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ဇူလိုင်လ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်သမရသည့်ကျန်းသစ်စာကျင်းဆိုပွဲကိုလာမယ့်ဩဂုတ်လ4ရက်ဒါမှမဟုတ်9ရက်နေ့မှာပြုလုပ်ဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာဝန်ကြီးအဖွဲ့အစ်ကိုနိုင်ငံတော်ရဲ့အတည်ပြုချက်ရဖို့သမရအနေနဲ့15ရက်အချိန်ရမှာဖြစ်ပါတယ်
ရင်းချင်းရောက်ကိုကိုဇော်ဝင်းလိုက်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညာစီစဉ်ထုတ်လို့ရင်မှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ DN1 တို့ဖြစ်ပါတယ် VOA American အတန်ရဲ့ညာပိုင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ညာ9နာရီကနေ10နာရီထိလိုင်းဒိုမီတာ30.51နဲ့လိုင်းလက်မီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရပါမယ်Thank you.
This program